တောင်ကိုရီးယားနိုင်ငံသမ္မတမစ္စတာမဲတင်အင်ကမစ်ကန်ကျောင်းဝါကိုနိုင်ငံခြားရေးဝန်ကြီးအတိတ်ဖြစ်တင်းဝင်နေမှာဆန့်အပ်လိုက်ပါတယ်။ကန်ဟာအခုဆိုရင်တောင်ကိုရီးယားနိုင်ငံရဲ့ပထမဦးဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်လာပြီးဖြစ်ပါတယ်။သမ္မတမွန်ဂျေအင်းအနေနဲ့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုတွားရောက်လေပတ်ဖို့ဆယ်ရက်အလိုမှာအခုလိုနိုင်ငံခြားရေးဝန်ကြီးအတိတ်ကိုခန့်လိုက်တာဖြစ်ပါတယ်။ကန်ရဲ့နိုင်ငံခြားရေးဝန်ကြီးခန့်သွား Blue House လို့ခေါ်တဲ့တောင်ကိုရီးယားသမ္မတရုံးမှပေးရခဲ့ပြီးအဲ့ဒီခန်းနာကိုဝန်ကြီးအစ်တစ်တွေနဲ့တခြားအရာရှိတွေတက်ရောက်ခဲ့ကြပါတယ်။အတိုက်ခံပါတီတွေရဲ့ဆန့်ကျင်ကန့်ကွက်မှုတွေဝန်ကြီးအဖြစ်ခန့်ဖို့အတွက်ကြားနာစစ်ဆေးပွဲမှာအတည်ပြုပေးဖို့အတွက်ညွှန်းပယ်တာတွေရှိခဲ့ပေမဲ့သူမရဲ့အည်တွေးနဲ့ပတ်သက်ပြီးတော့ပါလီမန်မှာတလနီးပါဆွေးနွေးကြပြီးတဲ့နောက်မစ္စတာမွန်းကအခုလိုခန့်လိုက်တာဖြစ်ပါတယ်။တန်တမာကြီးကဆောင်ရွက်မှုတွေလှုပ်ဆောင်မှုအတွက်လစ်လပ်နေတဲ့နေရာကိုဖြည့်ပေးဖို့အတွက်အရေးကြီးလိုအပ်နေပြီလို့မစ္စတာမွန်ကပြောခဲ့ပါတယ်။ကန်ဟာနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်ခြင်းနဲ့ခံရခြင်းကုလသမဂ္ဂတွင်မှုချုပ်ရဲ့အထူးမူဝါဒရေးရာအကြံပေးရာရှိဖြစ်ဆောင်ရွက်ခဲ့ပါတယ်။